သင်းသာရီမြို့နယ်ထဲမှာလည်းစစ်ပွဲတွေကြောင့်စစ်ပေးဆောင်လူကြီးတိုးလာနေပါတယ်။စေဝါနဲ့ဆနိုက်ခါလိုအပ်ချက်တွေလည်းရှိနေပါတယ်ခင်ဗျာ။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့ထားတာကိုမတ်တင်ခတိုင်ပြောပြမှာပါ။
တနင်္သာရီတိုင်းကျေးရွာတွေမှာစစ်ကောင်စီစစ်ကြောင်းထုတ်ဝင်ရောက်တာနဲ့လက်နက်ကြီးပစ်ခတ်တာကြောင့်နေအိမ်စွန့်ထွက်ပြေးရတဲ့စစ်ဆောင်ဦးရေဟာတိုးလာနေတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်။တနင်္သာရီမြို့နယ်မှာလည်းတချို့ကရွာလုံးကျွတ်စစ်ဆောင်လာရတဲ့အနေအထားရှိနေပါတယ်
။ကျွန်တော်မြို့နယ်မှာလည်းစစ်ဆောင်တွေကအရင်များတယ်ခင်ဗျာဒီခုတလို့ဆိုလို့ရှိရပေါ့နော်စစ်ပေးဆောင်တွေကတော်တော်များများတယ်ပြီးတော့ခုဆိုလို့ရှိရင်ရွာလုံးကျွတ်ထွက်ပြေးရတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်အဲ့ဒီမီးဆိုးတဲ့ဟာတွေပေါ့အလေးလောက်စကားစနေမီးဆိုးတဲ့ဟာတွေရွာလုံးကျွတ်ဆွေးပြောင်းနေရတယ်သူတို့မှလည်းဥယျာဉ်ပတ်ချင်းနေတော့လို့မရလို့လေအဲ့ဒါစားနေရိတ်ခါတွေခက်ခဲတွေးနေတယ်သူတို့မှလည်းဟိုပိတ်ဆံနေမရှိဘူးဆိုတော့လေဟုတ်သူတို့ကလေဒီကတဲထိုးပြီးတော့နေတယ်ခင်ဗျာဟိုအိထာစု30လောက်20လောက်စုပြီးတော့ဟိုသူတဲလေးနဲ့သူထိုးပြီးတော့ဒီလိုမျိုးပုံစံနဲ့ကျွန်တော်နေတယ်ပေါ့နော်ဒါပေမဲ့ဟိုကျွန်တော်ကဲမှာတော့ဟိုကဲရက်စပုံစံဆောက်ပေးထားတယ်ဒါပေမဲ့ကဲမှာလည်းနေတဲ့သူကနည်းတယ်ပေါ့နော်ဒီသူတို့နဲ့အနီးနားတပတ်ဝစီတဝိုင်းမှာနေတဲ့သူတွေကများတယ်ခင်ဗျာဟုတ်
တနင်္သာရီမြို့နယ်ကစစ်ဆောင်တွေဟာပြီးခဲ့တဲ့ဇူလိုင်လတုန်းကရေကြီးတဲ့သဘာဝဘေးဒဏ်ကိုလည်းခံခဲ့ကြရပါတယ်။ဒါအပြင်နှစ်ဖက်တိုက်ပွဲအခြေအနေတွေကြောင့်တနင်္သာရီကျွန်းစုပလောနယ်လောင်းလုံအပါအဝင်ရေပြည်မြို့နယ်မှာဇူလိုင်လတဲ့စစ်ဆောင်သူဦးရေက6,300ကျော်အထိရှိခဲ့တယ်လို့စစ်ဆောင်ကူညီသူတွေရဲ့စည်ရင်းတွေအရသိရပါတယ်။တနင်္သာရီမြို့နယ်မှာစစ်ဆောင်သူဦးရေက1000ဝန်းကျင်ရှိနေပြီးဒီထက်လဲပိုများလာနိုင်တယ်လို့ပြောပါတယ်။စေဝါနဲ့ဆန်းနေရိတ်ခါတင်ယူခွင့်ကန့်သက်ခံထားရပြီးစစ်ဆောင်နေကြမှာသွေးလွန်တုပ်ကွေးအဖြစ်များတယ်လို့လဲလူသားစာနာအဖွဲ့တာဝန်ခံကပြောပါတယ်။
ကျတော်မြို့နယ်ဆိုလို့ရှိရင်လောကကတချစ်ရှိတယ်ဆက်ဆိုလို့ရှိရင်ကာရကားမှာကျတော်နဲ့အဲ့တော့အဲ့ကြောက်ပဲပေးတင်တဲ့ဟာပေါ့နော်ဒါထဲမြားပြီးတော့ပေးမတင်ဘူးရှေးဘွားတွေလည်းလောကတက်ခွဲသူတို့ဖက်ကနေမပြုတ်သေးဘူးပေါ့နော်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်စတော့စီဟိုတာလောကဟိုတက်ခွဲမပေးတဲ့ဟာတွေလည်းသူတို့ကြံလိုက်တည်တယ်ပေါ့နော်ကျတော်မြို့နယ်ဆိုလို့ရှိရင်တိတ်ဆောက်လူကြီးကပေါင်ကနေရရှိတယ်ပေါ့နော်အဲ့အဲ့လိုမျိုးတွေလည်းတွေးရတယ်ပေါ့အဲ့ဒါတော့ကျတော်လင်းလန်းမိတဲ့နေရာနေပြီးတော့ကျတော် data ခေါက်ထားတဲ့ဟာဗျာကျော်တို့ဒီဖက်မှာသွေးလို့တောက်ကွေးတွေတအဲ့လုံးဖြားနေတာလေဟာလေးကစိတ်ဆောက်တွေတော့တော်တော်များများဖြစ်တယ်ဗျ
။ဆီယနာတိမ့်ပြီးနောက်ပိုင်းဖြစ်ပွားလာတဲ့လက်နက်ကန်ပြိပခတ်တွေကြောင့်ဟိုရင်ကလေးကနေအိမ်စွန့်ထွက်ပြေးလာတဲ့သူတွေဟာလည်းအခုချိန်ကြီးတော်ရဲမှာပါနေထိုင်နေကြရတာပါ။ကျွမ်းရဲ့မလန့်မကန့်မှနေထိုင်ရင်စစ်ကြောင်းမရှိတဲ့အချိန်ဆိုနေအိမ်စီခဏတာပြန်လာမျိုးရှိပေမဲ့တိုးတဲ့ကူတာပြန်ပြေးလာရတာကများတယ်လို့စစ်ဆောင်နေသူတို့ကလည်းပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့တို့အခုတိုးရမနေပါပဲရွာထဲမှာရွာထဲမှာတရားမမရှိတော့ဘူးတကူလည်းတိုးရမနေပါပဲရွာထဲမှာလည်းလူကတရားမမရှိတော့ဘူးကိုကြည့်နေပါပဲ
တနင်္သာရီမြို့နယ်ကထုံမခါကြီးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲရွာဖုံးကြီးကျောင်းကိုဩဂုတ်လ20ရက်နေ့ကဘုံကျဲခံရတယ်လို့ဒေတာကန်တွေရဲ့ပြောစကားကိုကိုးကားပြီးဒေတာတွင်းမီဒီယာမှာဖော်ပြထားပါတယ်ဒါပြင်ဩဂုတ်လအစောပိုင်းမှာလည်းတနင်္သာရီမြို့နယ်ကရွာတချို့ဘုံကျဲတိုက်ခိုက်ခံရတာရှိတယ်လို့ပြောကြပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတွေနဲ့ဆက်သွယ်နိုင်ဖို့ခက်ခဲနေတာကြောင့်တီးခြားအတိမပြုတ်နိုင်သေးပါဘူး။စစ်ကောင်စီဘက်ကတော့တနင်္သာရီတိုင်းဒေသကတိုက်ပွဲအခြေအနေလေးချောင်းအသုံးပြုတာတွေနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမျိုးမရှိပါဘူးရှင်။